မင်္ဂလာရှိမင်းချုပ်ရှိခါစီနာဟာသူ့လက်ထက်မှာစီးပွားရေးတွေတိတိတတ်တာတိုးတက်လာတဲ့အပေါ်အခြေခံပြီးတော့အခုကျင်းပမဲ့အထွေထွေရေးကောက်ပွဲမှာ၃ကြိမ်မြောက်ဆက်တိုက်နိုင်ရမယ်လို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းအတိုက်ခံတွေဖက်ကတော့မစ်ဟာစီနာရဲ့အာနာရှင်ဆန်မှုနဲ့သူ့ရဲ့လုပ်ရတဲ့ကြောင်းဒီမိုကရေစီရေးအပြော်လာစေတယ်ဆိုပြီးတော့ဆူဆွဲဝေဖန်ကြပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာကျင်းပမဲ့ရေးကောက်ပွဲမှာဝင်းကြီးချုပ်ဟာစီနာရဲ့အာနာရအဝါမီလိဂ်ပါတီနဲ့ပြီးခဲ့တဲ့၃လလောက်ကမှဖွဲ့စည်းလိုက်တဲ့အတိုက်ခံ National Unity Front NUF ပါတီကိုရှင်ပြန်ရွေးခံရမှာပါ။NUF ပါတီကတော့နိုင်ငံခြားရေးဝန်ကြီးဟောင်းအသက်82နှစ်အရွယ်ခမဲဟူစိန်ကဦးဆောင်ပါတယ်။မစ္စတာဟူစိန်ကဝန်ကြီးချုပ်ဟာစီနာရဲ့ဖခင်1985ခုနှစ်မှာလောက်ကျန်ခံရတဲ့ကသူ့ရဲ့ဥရောပပြည်စင်ကိုဖျက်ပြီးတော့မစ်ဟာစီနာဘေးမှာအားပေးနေခဲ့သူလည်းဖြစ်ပါတယ်။မစ်ဟာစီနာရဲ့ဖခင်ဟာဘင်္ဂလားဒေ့ရှ်လွတ်လပ်ရေးတိုက်ပွဲမှာဦးဆောင်ခဲ့တဲ့သူလည်းဖြစ်ပါတယ်။အခြားအတိုက်ခံမျိုးသားတင်္ဂလားဒေ့ရှ်မျိုးသားပါတီ BNP ပါတီကိုဦးဆောင်တဲ့ဝန်ကြီးချုပ်ဟောင်းခါလီဒါဇီယာကတော့အချင်းပြတ်ခြားစားမှုဆွဆွဲချက်တွေနဲ့ထောင်ချခံရပြီးရွေးကောက်ပွဲမှာရှင်နယ်ခွင့်လည်းပိတ်ပင်ခံရပါတယ်။